မြန်မာနိုင်ငံဟာသတင်းသမားတွေအတွက်အန္တရာယ်ကြီးတဲ့အတွက်တချို့ဟာကြောင်းစရာဒါမှမဟုတ်ကြောင်းသားဖြစ်စေရေးတယ်ဖြစ်စေအလုပ်တစ်ခုခုကိုပြပြီးသတင်းတောက်အလုပ်ကိုလုပ်နေကြတာပါ2021 February 6တန်းအာနာသိမ့်ရခြင်းကစပြီးသတင်းသမားတွေရက်တည်ဖို့အတွက်အန္တရာယ်ကြီးလာတာကြောင့်ပြည်ပကိုထွက်ခွာသွားသူတွေရှိတယ်လို့တချို့သတင်းသမားတွေကတော့ပြည်ရင်းမှာပဲနေပြီးသတင်းတောက်အလုပ်ကိုဖုံးကွယ်လုပ်ကင်နေကြတာဖြစ်ပါတယ်အာနာဒိတ်စတက်ကလက်လက်တဲ့သတင်းမီဒီယာတွေကိုပြင်းပြင်းထန်ထန်ဖိနှိပ်ချေမှုန်းကြတာကြောင့်အခုအာနာဒိတ်တုံးနှစ်တာကာလအတွင်းသတင်းဌာနဒရာစင်ကျော်အဖြတ်သိမ်းခံရတယ်လို့ဖန်ဆီးအရေးယူခံရတဲ့သတင်းတောင်လည်းယာနဲ့ချီရှိခဲ့တာပါမြန်မာနိုင်ငံဟာစစ်အာနာဒိတ်မှုကိုအချိန်ချင်းခံရတာဖြစ်ပြီးဒီလိုအာနာဒိတ်ထားချိန်တိုင်းမှာမြန်မာသတင်းသမားတွေကတော့နီလန်းမျိုးစုံနဲ့သတင်းတွေကိုဆက်ပြီးပို့နိုင်ခဲ့တာလည်းဖြစ်ပါတယ်ဒါဟာမြန်မာသတင်းသမားတွေလွယ်လွယ်နဲ့အလျှောက်မပြတ်တဲ့သဘောလို့ဖိပရောက်သတင်းသမားတူကပြောပါတယ်။သတင်းလွတ်လပ်ခွင့်မရှိတဲ့မြန်မာနိုင်ငံဟာ2023ခုနှစ်မှာတော့လောကမှာဒုတိယအများဆုံးသတင်းသမားတွေကိုထောင်ချထားတဲ့နိုင်ငံအဖြစ်နဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကမှတ်တမ်းတင်ထားပါတယ်။မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကတော့မြန်မာနိုင်ငံမှာသတင်းသမားတွေဟာအသက်ဆုံးလုပ်ကင်နေကြရတာဖြစ်ပြီးသူတို့ရဲ့သတင်းလုံရနဲ့ပတ်သက်တဲ့ဇွဲတက်တီနဲ့ရေစွမ်းတက်တီကအံ့ဩဂုဏ်ရလောက်အောင်ဖြစ်တယ်လို့မှတ်ချက်ပေးပါတယ်